အောက်တိုဘာလ3ရက်နေ့ကျင်းပမယ့် EU ASEAN လူခွင့်ရေးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုဖိတ်ကြားထားတဲ့အပေါ်မှာ HRW လူခွင့်ရေးအဖွဲ့အပါအဝင်ရပ်ဖက်လူမှုအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်ကြပါတယ်။မြန်မာနိုင်ငံတည်းလူခွင့်ရေးချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့မြန်မာစစ်ကောင်စီကိုဖိတ်ကြားတာဟာမြန်မာလူခွင့်ရေးတိုးတက်လာဖို့ EU ဥရောပသမဂ္ဂနဲ့ ASEAN ကကြိုးပမ်းတာတွေကိုထိခိုက်စေတယ်လို့ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာစစ်ကောင်စီကိုယ်စားလှယ်တွေကိုအာဆီယံအရေးကြီးအစည်းအဝေးတွေမှာပါဝင်ခွင့်မပေးသလိုလူခွင့်ရေးချိုးဖောက်တဲ့မြန်မာစစ်ကောင်ဆောင်တွေကိုလည်း EU ကနေပြီးတော့ပြစ်မှတ်ထားအရေးယူတန်ခတ်ထားတာကြောင့်အခုဒီဖိတ်ကြားမှုဟာ EU နဲ့အာဆီယံရဲ့မြန်မာစစ်ကောင်စီနဲ့ပတ်သက်လို့ထားတဲ့မူဝါဒတွေနဲ့လည်းတွေ့ဖြစ်နေတယ်ဆိုပြီးတော့ထောက်ပြထားပါတယ်။အခုလိုကန့်ကွက်တဲ့အထက်မှာတော့ HRW လူခွင့်ရေးဖွဲ့ FIDH နိုင်ငံတကာလူခွင့်ရေးဖွဲ့ချုပ် Foreign Asia Frontline Defenders Protection International အဖွဲ့တွေပါဝင်ပြီးတော့ HRW အပါအဝင်အဖွဲ့တချို့ကတော့ဒီဆွေးနွေးပွဲမှာမပါမပါဝင်တော့ဘူးဆုံးဖြတ်ထားတယ်လို့သိရပါတယ်။ NUG ဂျာကလာမျိုးသားညီညွတ်ရေးအစိုးရထုတ်ပြန်ချက်မှာလဲစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်တစ်ခုလုံးအပေါ်ရာဇဝတ်မှုတွေကျူးလွန်နေတဲ့မြန်မာစစ်ကောင်စီကိုအခုလိုမျိုး EU ASEAN လူခွင့်ရေးဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ကြားတဲ့အတွက်အံ့ဩတုန်လှုပ်မိတယ်လို့ကန့်ကွက်ထားပါတယ်။အခုလိုလူခွင့်ရေးဆွေးနွေးပွဲမျိုးတွေမှာမြန်မာပြည်သူတွေရဲ့တရားဝင်ကိုယ်စားလှယ်တွေနဲ့ပဲပါဝင်ကျင်းပဖို့ကိုလည်း NUG ကတိုက်တွန်းထားပါတယ်။